ပြင်သစ်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုကြိုးကန်စီစဉ်ခဲ့သူလို့ဆွဆွဲခံထားရသူနဲ့တိုက်ရိုက်ဆက်ဆက်ပတ်သက်နေတဲ့ IS Islamic စစ်တွေးကြခေါင်းဆောင်ဟာစီးရီးယားနိုင်ငံအတွင်းမှာပြစ်ထုတ်ခဲ့တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးသွားခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောဆိုပါတယ်။ Charafi El Mourdan ဟာပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ24ရက်နေ့ကတေဆုံးသွားကြောင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Steve Warren ကအင်ကာနီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။မော်ဒန်ဟာလူပေါင်း130ထက်မနည်းတေဆုံးခဲ့ရတဲ့ပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်လှုပ်ဆောင်ခဲ့တဲ့သူလို့ယုံကြည်ရတဲ့အဗ်ဒူဟာမစ်အဘုတ်နဲ့ဆက်ဆက်ပတ်သက်သူဖြစ်တယ်လို့သူကပြောပါတယ်။အဘုတ်ကတော့နိုဝင်ဘာလ23ရက်နေ့ပဲရစ်တိုက်ခိုက်မှုဖြစ်ပွားပြီးရက်ပိုင်းအကြာမှာရဲတပ်ဖွဲ့ကစီးနှင်းတိုက်ခိုက်မှုတစ်ခုတွင်တေဆုံးသွားခဲ့ပါတယ်။မော်ဒန်ဟာအနောက်နိုင်ငံတွေကိုထပ်မံတိုက်ခိုက်မှုတွေပြုလုပ်ဖို့အတွက်တိုက်တွက်ကြစီစဉ်နေသူဖြစ်တယ်လို့လည်း Steve Warren ကပြောဆိုပါတယ်။ဒါပေမဲ့ဒီလိုစီစဉ်နေတာကအမေရိကန်နိုင်ငံကိုလားဥရောပနိုင်ငံတွေကိုလားနှစ်မျိုးစလုံးကိုလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုသွားခြင်းမရှိပါဘူး။